ီကရနေထောင်ဆက်ခွန်ဧပြီလ10ရက်နေ့ကကျင်းပခဲ့တဲ့ကြားချက်ရွေးကောက်ပွဲနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပထမဆုံးအကြိမ်အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေနဲ့ပူးပေါင်းပြီးသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။မဲရလာစီးရင်ထုတ်ပြန်မှုနဲ့အရေးချေခံကိုစရနမီနာမည်စီးရင်ထုတ်ပြန်မှုနောက်ကျခဲ့တာနဲ့ပတ်သက်လို့ဆက်သွယ်ရေးနည်းစနစ်နဲ့လှုပ်ထုံလုံလေးဆိုင်ရာအားနည်းချက်ကြောင့်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကအထူးရှင်းလင်းခဲ့တယ်လို့အရက်ဖက်အဖွဲ့အစည်းတွေနဲ့ရွေးကောက်ပွဲစောင့်ကြည့်သူတွေဖက်ကတော့ရွေးကောက်ပွဲကော်မရှင်အနေနဲ့တိထက်ပေါ်လွတ်လပ်ဖို့လိုပြီးမဲဆန္ဒရှင်စီးရင်ပြုစုတာအပါအဝင်ကြားဖြတ်ရွေးကောက်ပွဲအားနည်းချက်အားသာချက်တွေကိုထုတ်ပေါ်ရှင်းလင်းခဲ့ကြပါတယ်။ဒီကနေ့ဧပြီလ10ရက်နေ့နေ့လယ်ပိုင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးမှပြုလုပ်ကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကိုရင်ပါဝင်ခဲ့သူကြားဖြတ်ရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုစောင့်ကြည့်လေ့လာခဲ့တဲ့အဖွဲ့ PACE People's Alliance for Credible Elections ကအမှုဆောင်ဒါရိုက်တာကိုစားရဲကျော်စွာမြင့်ကို VOA မြန်မာပိုင်းကမောက်စုံမုံကဆက်သွယ်မြင့်တဲ့အခါသူကအခုလိုစာဖြေပါတယ်။
ဒီကတော့သူတို့ကကော်မရှင်နဲ့ပတ်သက်ပြီးတော့မှအသိအထုတ်ပြန်ချက်တွေဒီနောက်ကျတဲ့အကြောင်းကိုသူတို့ရှင်းလင်းချင်တာလည်းပါတယ်။နောက်တစ်ခုကကျတော့ကော်မရှင်ရဲ့အတုံးစီပေါ့လေ။အခုမီဒီယာရဲ့မှာကော်မရှင်အတုံးစီကကြားရတဲ့ကောင်ကသုံးတာများတယ်ဆိုတော့သူအဲ့ဒီငွေစည်းရင်းကိုလည်းသူတို့မီဒီယာကိုသူတို့ရှင်းပြချင်တာလည်းပါပါတယ်။ကျွန်တော်တို့ကအဲ့ဒီရှင်းပြချင်တယ်ရှင်းနေမှာပဲရက်ဖက်ဖွဲ့စည်းရအောင်နေဒီမှာဘယ်လိုရှိသလဲဆိုပြီးတော့မှသူရှင်းပြပါလားဆိုပြီးတော့မှကျွန်တော်တို့ဖိတ်တယ်တော့ကျွန်တော်လာပြီးတက်ချင်းဖြစ်တာပ
ါဟုတ်ကဲ့ရွေးကောက်ပွဲကော်မရှင်ကအခုတို့ဒီလောက်ခဲ့တဲ့ဓာတ်ပြတ်ရွေးကောက်ပွဲထဲမှာပေါ့နော်ဘယ်လိုထူးထူးခြားခြားတို့အနေနဲ့ဒီပြည်သူကိုပြောချင်တဲ့သတင်းစကားရောပါတာမျိုးရှိပါလဲရှင
်ဟိုတို့ကော်မရှင်နေနဲ့ပေါ့လေ2015နဲ့2019နဲ့ရှင်းမယ်ဆိုရင်2019ဓာတ်ပြတ်ရွေးကောက်ပွဲကပို့ပြီးတော့မှပြင်ရင်းနေတာမျိုးရှိလာတယ်ဆိုတို့အဲ့ဒါမျိုးလည်းတို့ပြောတယ်သူတို့လည်းအဲ့ဒါလည်းဘာကြောင့်လဲဆိုတော့2015ကဒီစောင့်ကြည့်လေးပါသူတွေရောတခြားမီဒီယာထပ်သက်တဲ့ကိုသူတို့ယူပြီးတော့မှသူတို့ဒီပြည်တော်လိုက်လို့ကြောင့်ပူကောင်းလာတယ်2020ကျလို့ရှင်တယ်ဆိုတော့ပူကောင်းအောင်လုပ်ပါမယ်ဆိုရင်ဟာတော့ဒါသူတို့အထူးကြပေးတဲ့ message ပါပဲ
ကိုစားရဲကျော်စွာမြင်လို့ကလည်းဒီပြည်စာရှင်းလင်းပွဲထဲမှာပူပေါင်းပါဝင်ခဲ့တယ်ဆိုတော့အထူးကြကဒီရွေးကောက်ပွဲစောင့်ကြည့်လေးလာတဲ့အဖွဲ့တွေအရက်ဖက်လူမှုဖွဲ့စည်းတွေဘက်ကရောပြည်သူကိုဗာများပြည်စာရှင်းလင်းပွဲထဲမှာသတင်းစကားပါပါလေရှင
်ပထမတစ်ချက်ကတော့ကျွန်တော်တို့ရက်ဖက်ဖွဲ့စည်းတွေအားလုံးရောစောင့်ကြည့်လေးလာတဲ့သူတွေရောပြင်နာပေးတဲ့ဖွဲ့တွေပေါ့လေကျွန်တော်ပြောတာတော့2015နဲ့ရှင်းမယ်ဆိုရင်2019ရွေးကောက်ပွဲကပို့ပြီးတော့မှပွင့်လင်းမဲ့လာမှုရှိတယ်ဆိုကျွန်တော်တို့အားလုံးလက်ခံတယ်ဒါပေမဲ့လည်းဒီကော်မရှင်ကိုယ်တိုင်ကတိကျပို့ပြီးမှလွတ်လပ်ဖို့လိုတယ်ကျွန်တော်တို့အားလုံးဝိုင်းပြီးတော့မှအဲ့ဒါမျိုးကိစ္စပြောကြတယ်ဟိုကော်မရှင်ဟာကျွန်တော်တို့ဥပဒေမူပေါင်းရကိုဟာဆိုတော့ဒီအုပ်ချုပ်ရေးမန္တန်ရဲ့အောက်မှာရှိနေတဲ့သဘောဖြစ်နေတာဒါမကောင်းဘူးဘာလို့မှကျွန်တော်တို့အဲ့ budget ကိစ္စတွေအားလည်းဒါမလွတ်မလပ်ဘူးလောကကံလားဒီကော်မရှင်ပေါ်မှာအုပ်ချုပ်ရေးမန္တန်ကလွှမ်းမိုးမှုရှိနေတာဒါကိုလွတ်လပ်အောင်တော့လုပ်ကျင်တယ်ဆိုတော့ကျွန်တော်တို့ရက်ဖက်ဖွဲ့စည်းရထောက်ပြတယ်နောက်ချက်ကကျတော့ကျွန်တော်တို့2015လုံးကတက်တာတက်ခဲ့တဲ့မဲစင်းကိုလည်း2020မနေ့ကမှစပြီးတော့မှပြင်ဆင်မှုရက်ဖက်ဖွဲ့စည်းအားလုံးပြောတယ်နောက်တစ်ခုကကျတော့ကျွန်တော်တို့ဒီဥပဒေမူပေါင်းပြည်ရင်ကြောင်းလည်းတော်တော်ဒီကြားခဲ့တဲ့ကော်ပိုမှာပြည်ထောင်စုကော်ပိုကော်မရှင်ကလုံခြုံလုံးကြီးတချို့ရောပြင်နေတယ်ဒါပေမဲ့ဥပဒေမူပေါင်းအကြီးကြီးတွေမပြင်နိုင်ဘူးအဲ့လိုမျိုးကိုလည်းဆက်ပြီးတော့မှပြင်ဆင်ကြဖို့ကျွန်တော်တို့အဲ့လိုမျိုးတက်တွန်းခဲ့ပါတယ်ဒါပေမဲ့ pace အနေနဲ့ကျွန်တော်တို့စစ်တမ်းလုပ်တဲ့ခါမှာစစ်တမ်းကလည်းတိတ်တဆင်းမဲဆန္ဒရှင်စင်ကျွန်တော်တို့ update လုပ်တဲ့ကိစ္စကလည်းကျွန်တော်မပြည့်စုံဘူးဆိုတော့ကျွန်တော်တို့ပြည့်ရှိတဲ့ဟိုမီဒီယာလည်းပြောတယ်ကော်မရှင်လည်းကျွန်တော်ပြောတယ်ကျွန်တော်တော့2020မနိုင်ကမှာကျွန်တော်ဘလို့ဖြည့်စာမယ်ဆိုတော့ရက်ဖက်ဖွဲ့စည်းရင်းနဲ့ကျွန်တော်ဒီချက်ပုံပုံပုံလည်းလည်းပြောပြနေဆိုတော့ကျွန်တော်ထောက်ပြခဲ့ပါတယ
်နောက်တစ်ခုကဒီပြည်တော်စုရွေးကောက်ပွဲကတူကြီးပဲတည်တာပေါ့နော်ဒီတရိသာရှင်လင်းပွဲမလုပ်ဖဲနဲ့ရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ရောရွေးကောက်ပွဲစောင့်ကြည့်လေးလာတဲ့အဖွဲ့အစည်းတွေနဲ့ပါပူးပေါင်းပြီးတော့တရိသာရှင်လင်းပွဲလုပ်ရတဲ့အတွက်ဘလို့များပို့ပြီးတော့အကျိုးတက်ရောက်မှုရှိခဲ့လဲရှင်အခုဒီလုပ်ခဲ့ရတဲ့တရိသာရှင်လင်းပွဲမှာလေ
ကျွန်တော်တို့ရက်ဖက်အဖွဲ့အစည်းနဲ့ကော်မရှင်နဲ့ရောဒါပြည်တော်စုကကျွန်တော်တို့ပူတွေတရိသာရှင်လင်းပွဲလုပ်ခဲ့လို့ထင်တယ်ကိုယ်လုံးလေးပြောရအောင်ရက်ဖက်အဖွဲ့အစည်းနဲ့လည်းကျွန်တော်တို့ဒါဒီနေ့လည်းကျွန်တော်တွတ်ဆုပ်တော့ဘူးဟုတ်ဆိုဟိုကျွန်တော်တို့စိတ်ပူတာကတော့ပြည်သူလူထုကမြန်မာကမြေကော်ပဲကော်မရှင်အတွက်လှုပ်လှုပ်ပေးရဆိုတာမျိုးအမြင်ဆောင်ပါလေကြောက်တယ်ဒါကတော့ကျွန်တော်တို့လောလောဆယ်စိတ်ပူတဲ့ကိစ္စပေါ့လေအကောင်းတဲ့အချက်ကကျတော့ကျွန်တော်တို့ရက်ဖက်ဖွဲ့စည်းရေးကပြည်ဝင်ရင်းနှီးမြှုပ်နှံမှုလုပ်နေတဲ့မီဒီယာတွေရဲ့ရှေ့မှာကျွန်တော်တို့ကော်မရှင်ရဲ့အားနည်းချက်တွေကိုကျွန်တော်ပုံမှန်လုပ်နေထောက်ပြနိုင်တယ်ကော်မရှင်ကလည်းဒါကိုကျွန်တော်တို့ဟိုပြည်ပြင်နယ်လို့သူတို့အဲ့လိုလူသိရှင်ကြားကျွန်တော်ကတိကဝတ်ပြလိုက်ဥပမာဆိုကြပါစို့ဥပဒေမူကောင်ပြည်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့မှကော်မရှင်ကသူတို့ဆက်လုပ်ဖို့အစီအစဉ်ရှိပါတယ်ကြက်ရီကော်ပွဲမှာတော့သူအချိန်မမီလို့မလုပ်တာပါလို့ဒါကမီဒီယာရှင်းမှပြောတာသူအဲ့လိုမျိုးကျွန်တော်တို့အကောင်ဆုံးနှစ်ခုတော့ရှိရလို့ကျွန်တော်မြင်ပါတယ်သူတို့အကြံပြုချက်တွေသူတို့နားထောင်ကျင်တယ်ဒါကြီးအကြံပြုချက်တွေတိုင်းသူတို့အကောင်ဆုံးပြုပြင်ကျင်တယ်လို့လည်းသူတို့အဲ့လိုတော့ပြောပါတယ
်ကျေးဇူးအများကြီးတင်ပါတယ်ကိုစားရဲကျော်ပါမြင်ခုလိုမျိုးဖြည့်ပေးပါဟုတ်ပါ
ဟုတ်ကဲ့ဟုတ်ကဲ့
မဆုမွန်တင်ပြသွားတာပါရှင်